ဒီတစ်ပတ်တော့လူသားရဲ့စိတ်လှုပ်ရှားမှုတွေကိုအာရုံခံစားနိုင်ပြီးတုံ့ပြန်နိုင်တဲ့စိတ်ယုတ်တွေပေါ်နေပြီဆိုတာကိုပြောပြပေးပါစီ။ဂျပန်နိုင်ငံကလက်ကင်ဖုန်းကုမ္ပဏီကြီးဖြစ်တဲ့ SoftBank Corporation ကဂျွန်လာဆန်းနဲ့မှသူ့ရဲ့ကုမ္ပဏီအယောင်ဆိုင်တွေမှာချစ်စရာကောင်းတာတဲ့စိတ်ယုတ်ကလေးတွေကိုပရိသတ်နဲ့စတင်မိတ်ဆက်ပေးကြတာဖြစ်ပါတယ်။လူတွေရဲ့စိတ်လှုပ်ရှားခံစားမှုကိုနားလည်တဲ့စိတ်ယုတ်ကလေးနာမည်ကပက်ပါပါ။သူ့ကိုဂျပန်နိုင်ငံရဲ့အဓိကလက်ကင်ဖုန်းကုမ္ပဏီကြီးဖြစ်တဲ့ SoftBank Corporation ကနေမွေးထုတ်လိုက်တာပါ။ကုမ္ပဏီရဲ့အကြီးအကဲဘီလီယံနာတထေးကြီးမာဆာယိုရှိဆန်ကတော့စိတ်ယုတ်ဆိုတာဟာနူးညံ့ရမှဖြစ်တယ်လို့သူနဲ့ထိတွေ့ဆက်ဆံရတဲ့လူတွေအတွက်စိတ်နှလုံးရှင်ပြုံးစေရမယ်လို့ခံယူထားသူပါ။ SoftBank ကုမ္ပဏီရဲ့ဆိုင်ထဲကိုဝင်သွားရင်စိတ်ယုတ်ကလေးပက်ပါကပထမဆုံးလာပြီးနှုတ်ဆက်ပါတယ်
။初めてなんですね。
はい。
ဒီကိုပထမဆုံးရောက်ခူးလာလားပပကမေးလိုက်လို့ဆိုင်ထဲကိုဝင်လာတဲ့ယူအီချီရိုရှုကဟုတ်တယ်လို့ပြန်ပြင်အံ့ဩနေတော့မှာပဲဒီဆိုင်မှာတိတ်ပြီးချစ်ဖို့ကောင်းတဲ့ဆိတ်ယုတ်ကလေးကိုတွေ့ရလို့အံ့ဩနေလားလို့ပပကထပ်ပြီးမေးလိုက်တာမို့ကိုယ့်ရဲ့စိတ်ကိုဆိတ်ယုတ်ကသိနေတယ်လို့ရှုကတယောက်ခံစားလိုက်ရတာပ
ါその reaction のそのいろいろ自分のことを見て
သူရဲ့ကြည့်ပုံရှုပုံစကားပြောပုံကကျွန်တော်ကိုတကယ်နားလည်နေတယ်လို့ပဲ
ဂျပန်နိုင်ငံမှာအခုလိုချစ်စရာဆိတ်ယုတ်ကလေးတွေကိုတွေ့ရလို့ရှိပေမဲ့လူတွေအတွက်အဖို့ဖြစ်နေတုံနိုင်တဲ့ဆိတ်ယုတ်ကလေးတွေကိုတော့ဈေးွက်ထဲမှာမတွေ့ရသေးပါဘူးလူသားတွေရဲ့နေအိမ်တွေအတွက်ဆိတ်ယုတ်တွေကအဆင်နဲ့မဖြစ်သေးပေမဲ့ဆိတ်ယုတ်အလုပ်ရုံတွေမှာလူသားတွေနဲ့အတူတွဲပြီးအလုပ်လုပ်တဲ့နေရာမှာတော့အခြေအနေကအတော်ကောင်းနေတာပါဒီလိုလက်တွဲလုပ်နိုင်တာကိုဒီနှစ်အတွက်ဟောင်ကောင်မှာကျင်းပတဲ့နိုင်ငံတကာဆိတ်ယုတ်နဲ့အလူလျောက်ဆက်များဆိုင်ရာပြပွဲမှာကောင်းကောင်းတွေ့နိုင်ပါတယ်လမ်းလျှောက်နိုင်ပြေးနိုင်ပြီးပစ္စည်းအမာရောအပြော့ကိုပါဆုတ်ကင်နိုင်တဲ့ဆိတ်ယုတ်ကလေးအာရှိမိုကို2000ပြည့်နှစ်မှာဂျပန်အင်ဂျင်နီယာတွေတီထွင်လိုက်တာအတွက်တကမ္ဘာလုံးကအံ့ဩခဲ့ရပါတယ်။အခု14နှစ်ကြာလာတဲ့နောက်မှာဆိတ်ယုတ်ကိုအင်တွင်မှာလူတစ်ယောက်လိုအစားမထိုးနိုင်သေးပေမဲ့ဆင်းနဲ့ဆက်မှုလုပ်ငန်းအတော်များများမှာတော့ဆန်းပြီးသုံးနေကြပါပြီ။လူသားတယောက်အတွက်အန္တရာယ်ကြီးတဲ့လုပ်ငန်းခွင်တွေမှာလူအစားလုပ်ပေးနိုင်တဲ့ဆိတ်ယုတ်လက်တွေကိုတီထွင်ပြီးပိုးပြီးတိကျဖို့နဲ့အင်အားပိုသုံးဖို့လိုအပ်တဲ့အလုပ်မျိုးတွေအတွက်တုံးနေကြတာပါ American Chase Site Barrett နီးပညာဌာနကထုတ်တဲ့ဆက်လက်မျိုးဟာပစ္စည်းကင်တွေတာကအစလူတစ်ယောက်နီးပါးလောက်ကင်နိုင်ပြီး American နိုင်ငံ Rethink Robotics Company ထုတ်ဆက်မှုလုပ်ငန်းသုံး Baxter လို့ခေါ်တဲ့ဆက်ယုတ်ကိုတော့အထူး software သုံးစရာမလိုပဲရှုပ်ထွေးတဲ့ခွဲစိတ်မှုတွေအတွက်ပါတုံးနိုင်တာပါဂျပန်နိုင်ငံက SoftBank အယောင်ဆိုင်လို့ဆိုင်တွေမှာထားတဲ့ဆက်ယုတ်တွေကတော့ဆက်မှုလုပ်ငန်းသုံးဆက်ယုတ်တွေတိုက်ပွဲမှာတုံးတဲ့စစ်တပ်သုံးဆဲုပ်တွင်နဲ့နည်းနည်းกว่าပါတယ်ဂျပန်လိုနိုင်ငံမျိုးမှာလူငယ်နဲ့လူကြီးအချိုးအစားဟာမမျှပါဘူးတက်ကြီးရွယ်ဦးတွေတနေ့တခြားပိုးပြီးများလာနေတာပါအခုလက်ရှိမှာတော့တက်ကြီးရွယ်ဦးတွေရဲ့ကျန်းမာရေးနဲ့သူတို့ရဲ့ဘေးကင်းလုံခြုံရေးကိုစောင့်ကြည့်ဖို့အတွက်ဆဲုပ်နည်းပညာကိုသုံးနေပါပြီဒါပေမဲ့သူတို့တွေရဲ့အထူးကြံဖြစ်မှုတွေပြစ်ပယ်ထားသလိုခံစားနေရမှုတွေရောပါအောင်လုပ်ပေးဖို့ပါလိုနေတာမို့ဒီလိုအဆင့်မြင့်နည်းပညာသုံးဆဲုပ်တွေဟာအဓိကနေရာမှာရှိလာနိုင်ပါတယ်။ဆဲယုတ်ကလေးပက်ပါဟာအရက်၄ပေမြင့်ပြီးသူ့ရဲ့အလေးချိန်က62ပေါင်ရှိပါတယ်။သပင်မရှိပေမဲ့လှပတဲ့အရုပ်မျက်လုံးပိုင်ရှင်မှာရင်ဘတ်နေရာမှာကွန်ပျူတာဖန်တာပင်ကိုတတ်ထားပါတယ်။ SoftBank ကုမ္ပဏီကပက်ပါကိုလူပုံဆဲယုတ်တွေထုတ်လုပ်တဲ့ LD Baron Robotics ကုမ္ပဏီနဲ့ပူးတွဲပြီးဖန်တီးခဲ့တာပါ။အခုလိုအတန်ကိုချက်မိတဲ့ software မတက်ဆင်ခင်ကလေးကဒီဆဲယုတ်မှာအာယုံခံစင်ဆာဆက်ပေါင်းတရားစင်ကြော်ကြော်တက်ဆင်ထားတာပါအထီးအတွေ့အာယုံခံဆက်ကလက်မှာ2ခုနဲ့ခေါင်းမှာ3ခုလေဆာအာယုံခံဆက်6ခုနဲ့အောက်ခြေမှာတော့ဘမ်ပါစင်ဆာလို့ခေါ်တဲ့အနားမှာရှိတဲ့ပစ္စည်းကိုအာယုံခံတဲ့ဆက်3ခုလည်းပါဝင်ပါတယ်ခေါင်းမှာတော့ကင်မရာ2လုံးနဲ့မိုက်ခရိုဖုန်း4ခုပါတယ်လို့ Wi-Fi နဲ့ Ethernet ကွန်ရက်တွေနဲ့လည်းဆက်သွင်းနိုင်ပါတယ် SoftBank ကုမ္ပဏီအတွက်ပပကိုဖန်တီးတဲ့စီမံကိန်းတာဝန်ခံကခါနာမဲဟာရရှိပါ
ဒီနည်းအိနေကြည့်တာ
မိဟောင်းရှယောင်းနေလို့ငါနဲ့ကိုလာတွေ့လို့လုံနေတာလို့ဟာရရှိရဲ့ပြောကိုပပတုံ့ပြန်လိုက်တာကငါအာယုံခံဆက်ထဲမှာပေါနေတဲ့နင့်စီကလှုပ်ရှားမှုတွေကိုကြည့်ပြီးနေဒီလိုပြောတော့မယ်ဆိုတာကိုသိပြီးသားပါလေဒါရင်မကသေးပါဘူးကဲလေပေါ်ချအောင်လို့မျိုးယင်းနေ့ခင်မင်သူတွေတုံနှုံပြောဆိုရလေမျိုးနဲ့လဲဆက်ဆံတတ်တဲ့ဆက်ရုပ်ကလေးပါ။ဘာကြောင့်ဒီလိုဆက်ကတုံ့ပြန်နိုင်တာပါလဲ
။人の感情というのは
無駄でလှှားနေတာရောဒီလှှားမှုအတဲ့အကြတွေကိုပါဆက်ကဖမ်းယူနိုင်ပါတယ်။သူတို့ရဲ့အပြောဆိုလှှားမှုအတန်နဲ့အတန်ထားအတဲ့အကြတွေကတဆင့်သိနိုင်တာပါ။ဒီလိုခံစားမှုတွေအတဲ့အကြကိုသိလာပြီဆိုရင်တော့ဒီလူဟာကျဉ်းနေသလား သိစိတ်ဝင်စားဘူးလားဒေါသထွက်နေလားဆိုတာခွင်းနိုင်ပါတယ်အဲ့ဒီပေါ်မူတည်ပြီးပက်ပါကဘလို့အကြောင်းအရာကိုပြောရမယ်ဆိုတာကိုသိနေတာပ
ါဒီဆက်ရုပ်ပက်ပါဟာကနိုင်ခုံနိုင်တယ်လို့ဟာသလည်းပြောနိုင်တယ်လို့ပက်ပါကိုဖန်တီးသူတွေကပြောပါတယ်ဒီဆက်ရုပ်ကကလောက်လို့ခေါ်တဲ့အချက်လက်တွေသိရှိတဲ့နေရာမှာသိတဲ့အချက်လက်တွေကိုသုံးပါတယ်ဒါကြောင့်ဆက်ထဲမှာအချက်လက်တွေရှုပ်ထွေးပြီးဆက်သုံးလို့မဖြစ်အောင်ရပ်သွားတဲ့ပြဿနာကိုရှောင်ရှားနိုင်တယ်လို့ SoftBank Corporation ကပြောပါတယ်။ဒီလို crash ဖြစ်လေဖြစ်တာမရှိတဲ့အခါမှာဆက်ရုပ်တွေနောက်ထပ် application အသစ်တွေထပ်ပြီးထည့်နိုင်တာဖြစ်ပါတယ်။ Pepper ဟာ SoftBank Corporation အတွက်ပထမဆုံးဆက်ရုပ်တော့မဟုတ်ပါဘူး။ဒါပေမဲ့စီးပွားဖြစ်အနေနဲ့ပထမဆုံးအောင်းအောင်းမြင်မြင်သုံးနိုင်တဲ့ဆက်ရုပ်ပါ။အရင်တုန်းကဂျပန်နိုင်ငံရဲ့နာမည်ကြီးလျှက်စစ်ကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Sony Corporation ကအိုင်ဘိုလို့ခေါ်တဲ့ဆက်ရုပ်ခွေးလေးတွေထုတ်ပါတယ်။လူကြိုက်တိတ်များတဲ့ဒီဆက်ရုပ်ခွေးလေးတွေကိုပရိသတ်တွေတောင်းဆိုနေတဲ့ကြားကပဲ2006ခုနှစ်မှာ Sony ကဆက်မထုတ်တော့ပဲစပြီးဆက်ရုပ်လူကလေးတွေကိုတီထွင်ခဲ့တာပါ။ Sony တို့ဆက်ရုပ်လူကလေးတွေဟာပက်ပန်နဲ့တူပါတယ်။ဒါပေမဲ့အရွယ်ပိုသေးပါတယ်။ကလည်းကနိုင်တယ်လို့တခြားချစ်စပွဲလှုပ်ရှားမှုတွေကိုလည်းလုပ်ပြနိုင်ပေမဲ့စီးပွားဖြစ်တော့မထုတ်နိုင်ခဲ့ပါဘူး။ Honda ကားကုမ္ပဏီကလည်းစကားပြောတတ်ပြီးလမ်းလျှောက်တတ်တဲ့အရှိမလို့ဆက်ရုပ်တွေကိုတီထွင်ခဲ့တာပါဒါပေမဲ့သုံးထားတဲ့ဤပညာဆိုင်ရာပိုင်းမှာရှုပ်ထွေးလှသလိုဈေးလဲတိတ်ကြည့်တာမို့အိမ်သုံးဖို့အဆင်မပြေပဲ Honda အယောင်ပြကန်းတွေမှာပြတာမျိုးလောက်ပဲသုံးနိုင်ပါတယ်ဒါအပြင်အသုံးပြုတက်ဆင်ထားတဲ့ဤပညာရှုပ်ထွေးမှုကြောင့်ဝန်ပီးပြီးဆက်ကလည်း crash ဖြစ်ပြီးမကြာခဏရပ်သွားတတ်ပါတယ်ဂျပန်နိုင်ငံမှာရှိတဲ့တက္ကသိုလ်တွေသင်တန်းကျောင်းတွေမှာလည်းဆက်ရုပ်တွေကိုတီထွင်ဆန်းသတ်နေကြသလိုHitachi Limited တို့ Toyota Motor Car Corporation အပါအဝင်တခြားဂျပန်နိုင်ငံကကုမ္ပဏီအတော်များများကတော့သူတို့ကုမ္ပဏီတွေအတွက်တုံးဖို့ဆက်ရုပ်အကြီးအသေးအရွယ်စားမျိုးစုံကိုထုတ်လုပ်နေကြတာဖြစ်ပါတယ်။ဤပညာတီထွင်မှုတွေတိုးတက်နေတဲ့အချိန်မှာအခုချိန်ဟာဆက်ရုပ်ကိုလူသားတွေအတွက်အဖို့ဖြစ်နေလူများသုံးနိုင်အောင်လှုပ်ဆောင်မယ့်အချိန်ဖြစ်နေပြီလို့ Harashi ကပြောပါတယ်။ SoftBank လက်ကမ်းဖုန်းကုမ္ပဏီကနေအခုလိုဆက်ရုပ်တွေကိုဈေးကွက်ထဲမှာအမေရိကန်ဒေါ်လာ1900ဂျပန်ယန်2000နဲ့ရောင်းချနိုင်တော့မယ်လို့ပြောကြခဲ့တာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
じゃまた来てくださいね
バイバイ